ဒီနေ့ဇန်နဝါရီလ10ရက်နေ့ကလက်ရဆုံးဆန္ဒပြသူတွေအုံကြွတာကိုတချို့တပ်တွေကဖွင့်ပြခဲ့တယ်လို့ပုပွင့်လင်းလင်းပြောပြတဲ့နောက်ဘရာဇီးလ်သမ္မတကဘရာဇီးလ်ကာကွယ်ရေးဦးစီးချုပ်ကိုစနေနေ့ကရာထူးကဖယ်ရှားလိုက်ပါတယ်။သမ္မတရုစ်အနာစီယိုလူလာဒါဆယ်ဗာကဗိုလ်ချုပ်ကြီးဂျူလီယိုစီဇာဒီအရွန်ဒါကိုဖယ်ရှားလိုက်တယ်လို့ဘရာဇီးလ်လက်နက်ကိုင်တပ်ဖွဲ့တွေရဲ့တရားဝင်အင်တာနက်စာမျက်နှာကပြောပါတယ်။ကာကွယ်ရေးဦးစီးချုပ်နေရာကိုအရှိတောင်ပိုင်းဒေသစစ်တိုင်းမှုဗိုလ်ချုပ်ကြီးသိုမတ်မေဂွာရီဘာရီယိုပိုင်ဗာကိုခန့်ထားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတကလူသိရှင်ကြဘာမှမပြောပေမဲ့စနေညနေပိုင်းမှာကာကွယ်ဝင်ကြီးဟိုဆေးမူစီယိုသမ္မတရုံးကြီးကရူကော့စတာနဲ့ကာကွယ်ဦးစီးချုပ်အစ်တို့နဲ့စနေနေ့ညနေပိုင်းမှာသမ္မတကတွေ့ခဲ့ပါတယ်။သမ္မတထိပ်ပိုက်အကြီးအကဲတွေကြားမှာဇန်နဝါရီလ10ရက်အုံကြောင်းမှုကြောင့်ယုံကြည်မှုပြပြခဲ့ရပြီးအပြောင်းလဲလိုအပ်နေတယ်လို့အစိုးရကဆုံးဖြတ်ခဲ့ကြောင်းကာကွယ်ဝင်ကြီးဂျိုဆေးမူစီယိုကတွေ့ဆုံပွဲပြီးသတင်းတောက်တွေကိုပြောကြပါတယ်။ယခင်သမ္မတဂျိုင်ဘောဆိုနာရိုကိုထောက်ခံသူတွေကလွတ်တော်သမ္မတအိမ်တော်နဲ့တခြားအစိုးရအဆောက်အုံတွေကိုတင်ပိုက်ဖို့ကြိုးစားခဲ့ပြီးတဲ့နောက်သမ္မတလူလာကစစ်တပ်ကိုဝေဖန်ခဲ့တာပါအဲ့ဒီဖြစ်အကြောင်းဘရာဇီးလ်နိုင်ငံမှာလက်ဝဲလက်ရာနိုင်ငံရေးအဖြစ်ကွဲပြားသွားခဲ့ရပါတယ်